လွတ်လပ်စွာပြောဆိုခွင့်တက်ကြွလှုပ်ရှားသူကပြားဆရာမောင်ဆောင်ခါပေါ်တရားဆွဲဆိုထားတာကိုရုပ်သိမ်းပေးတဲ့လို့လူခွင့်ရေးစောင့်ကြည့်ရေး HRW အပါအဝင်အဖွဲ့9ဖွဲ့ကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်စက်တင်ဘာ2ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ထားတာတွေကိုရပ်ဆိုင်းပေးဖို့ငြင်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့မောင်ဆောင်ခါကိုရဲတပ်ဖွဲ့ကဇူလိုင်လ9ရက်နေ့ကတရားစွဲဆိုထားတယ်လို့ဖော်ပြထားပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်ပိတ်ပင်ထားတာတစ်နှစ်ပြည့်မြောက်တဲ့ဇွန်လ21ရက်နေ့ကစုလီကုန်းကျော်တံတားပေါ်မှာအင်တာနက်ဖြတ်တောက်မှုအလိုမရှိစာတမ်းနဲ့လူသက်မှုနဲ့စစ်ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့အင်တာနက်ပိတ်ထားတာလားဆိုတဲ့စာတမ်းပါပိတ်စာတွေကိုချိတ်ဆွဲဆန္ဒပြခဲ့တဲ့အတွက်သူကငိမ့်စုစီဥပဒေပုံမှန် 19 နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။အလားတူပဲကျောင်းသားခေါင်းဆောင်ညဟင်းထွန်းနဲ့ကျော်လင်းတို့ကိုလည်းဖေဖော်ဝါရီ23ရက်နေ့ကကမာရွတ်မြို့နယ်အတွင်းဆန္ဒပြခဲ့ရမှာအာဏာပိုင်တွေကိုကြိုတင်အသိပေးအကြောင်းမကြားတဲ့အတွက်တရားရုံးကဇူလိုင်လ29ရက်နေ့ကထောင်ဒဏ်တစ်လစီကြာခံစီဖို့အမိန့်ချမှတ်ခဲ့ကြောင်းဆန္ဒပြချိန်မှာကျောင်းသားတွေဟာရခိုင်ပြည်နယ်ဘူးဒီတောင်မောင်တော်မြို့ကမူလာရန်ကျောင်းပေါ်ပုံစံကြားရောက်လို့ကျောင်းသား21ယောက်ဒဏ်ရာရတဲ့ကိစ္စအတွက်ဆန္ဒပြနေခဲ့တာဖြစ်ကြောင်းလူခွင့်ရေးဖွဲ့တွေကပြောပါတယ်မလာရုံကတော့တရားရုံတစ်ခုကကျောင်းသား9ရက်ကိုအလားတူပြစ်မှုအတွေ့အလုတ်ကျန်းတဲ့ထောင်ဒဏ်တစ်လစီချမှတ်ထားတယ်လို့လည်းပြောပါတယ်ကျူတင်အကြောင်းကြားစာပေးပို့ဖို့ပြက်ကွက်တာကိုရာဇဝတ်မှုအဖြစ်သတ်မှတ်တဲ့ငင်းစုစီဥပဒေဟာနိုင်ငံတကာလူအခွင့်အရေးဥပဒေတွေနဲ့မကိုက်ညီသလိုအခုလိုကိုဗစ် -19 ကာလမှာထောင်ချတဲ့ပြစ်ဒဏ်ကတိတ်ပြီးတော့ကြီးလေးလွန်းကြောင်းဒါကြောင့်ကဗျာဆရာမောင်ဆောင်ခအပေါ်မှာဆွဲဆူထားတဲ့အမှုကိုရုပ်သိမ်းပြီးကျောင်းသား9ယောက်ပေါ်ချမှတ်ထားတဲ့မိန့်တွေကိုလည်းပယ်ဖျက်တင်ကြောင်းလူအခွင့်အရေးအဖွဲ့တွေကတောင်းဆိုထားပါတယ်ရှင်